ဒီဘက်လောက်အကြာအင်းအလုံးရင်းနဲ့ထိုးစစ်ဆင်မှုကြောင့်ကြင်ပြည်နယ်ဝိုင်းမုံမြို့နယ်ကကရိုင်အိုအခြေပြုရာပွိုင်း986လို့ခေါ်တဲ့လိုင်းဖောင်စခန်းနဲ့စခန်းငယ်6ခုတို့ကိုမြန်မာတပ်မတော်ကနေမနေ့ညနေမနေ့ညပိုင်းကသိမ်းပိုက်နိုင်ခဲ့တယ်လို့မြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲကြောင့်လိုင်းဖောင်စခန်းဝန်းကျင်မှာရှိတဲ့ဇိုင်းအောင်စစ်ဆောင်စခန်းအတွင်းလ ကန်ကော်မတီတွေကပြောပါရယ်ဒီအခြေအနေကိုထန်းချေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကွင်းအင်ကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါကချင်းပြည်နယ်ဝိုင်းမုံမြို့နယ်ဘက်မှာရှိတဲ့ KIA ကချင်းလွတ်လပ်ရေးတပ်ဖွဲ့အခြေပြုရာ Line Phone တောင်ကုန်းသက်စကန်ကိုမြန်မာတပ်မတော်ရဲ့ပြင်းထန်တဲ့ထိုးစစ်ကြောင့်မနေ့ညနေပိုင်းမှာ KIA တပ်ကနေစုခွာခဲ့ရတယ်လို့ KIU စစ်ဘက်ခေါင်းဆောင်ဗိုလ်မှူးကြီးစော်ကန်ကအတည်ပြုပြောဆိုပါတယ်
အဲ့တော့အတီးကြည့်လို့ရပါတယ်နဲ့အဲ့ဒီ9နိုင်လောက်ကတော့ဆုတ်ပြီးလိုက်တယ်လို့တော့ဒီနေရာတော့ဆုတ်ရောက်နေကြတယ်ဒီလက်နဲ့ကြည့်ရနာရီရဲ့နောက်ပြီးတော့ဒီအတွဲလက်ကြည့်တဲ့ဒုံးကြီးရဲ့တော့အဲ့ဒါကိုအဓိကထုံးကြတယ်
မြင့်ကြီးနဘမောကလာရှိပဲခုနမိုင်ကွာမှာရှိတဲ့ KIA တပ်မဟာငါလက်အောက်ခံစိုက်ရင်သုံးဌာနချုပ်ရှိရာ .68 ကိုလိုင်ဖောင်စကန်းကိုတိမ်ပတ်ရရှိရေးအတွက်ဒီဇင်ဘာ23ရက်နေ့ကစပြီးတပ်မတော်စစ်ကြောင်းကနေ၄ကြောင်းခြေလျင်အမြောက်တင်ကလက်နေကြီးပြည်ကူရယူပြီးထိုးစစ်ဆင်ခဲ့ရမှာမရိညာနေ9နာရီကျော်မှာအဓိကခါစစ်ကုန်းနဲ့စကန်းငယ်6ခုကိုတိမ်ပတ်ရရှိတယ်လို့တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်ဒီတိုက်ပွဲတွေနှစ်ဖက်ထိခိုက်မှုအခြေအနေကိုတော့ထုတ်ပြန်တာမျိုးတော့မရှိသေးပါဘူးအခုလိုလိုင်ဖောင်စကန်းကိုထိုးစစ်ဆင်ရမှာအနည်းနာမှရှိတဲ့ဆိုင်းအောင်စစ်ဆောင်စကန်းတွေလက်နက်ကြီးကြီးတွေကြားရောက်ခဲ့လို့စကန်းနေဒုက္ခတွေ2600ကျော်ဟာတရုတ်နေစပ်နီးမှာတိတ်ချောင်နေရတယ်လို့စကန်းကော်မတီဝင်တူကပြောပါတယ်
ကျမ်းဒီနေအိမ်ကမိသား900အဲပတ်ဝန်းကျင်လေးမှာကြာပါတော့၃လလောက်ရှိရကြကျွန်တော်အဲတန်ကြာလို့ခုကျုံးနဲ့လေဆက်ချင်းပေါင်းပေါ်မှာပဲဘလုံးစုနေရကြပြုတ်နေစမှာကိုမင်းရတန်ကြာလို့ခဏလေးဆောင်နေတယ်ဒီပေါင်း2600ကျော်ခုလုံးလုံးချေနေထိုင်ကကျွန်တော်ကခဏလေးဆောင်နေရတယ်ဆိုရင်တော့မှပဲတန်းတဲ့နေနေရသေးတယ်ကျွန်တော်ကမိပါရေးပါရေးဟိုအမကြည့်တဲ့အခါကျတော့ဒီတိုင်းနေဘူးပြောပဲဒီတိုင်းနေရသေးတယ်လို့ဆရာ
လက်ရှိစစ်ဆောင်ဒုက္ခသည်တွေဟာတရုတ်မြန်မာနယ်စပ်မြန်မာဘက်ချမ်းမာဘက်တောင်းတင်နေပြီးတရုတ်နိုင်ငံကစစ်တပ်တွေအနေနဲ့စစ်ပြေးဒုက္ခသည်တွေဝင်မလာနိုင်အောင်ဟန်တာထားတယ်လို့အဆိုပါစခန်းကော်မတီကပြောပါတယ်။လိုင်ဖောင်သက်စခန်းဤမှာမကားရစစ်ဆောင်စခန်းဆိုင်းအောင်စစ်ဆောင်စခန်းမိုင်တန်6ဖရဲခေါ်မိုင်တန်9နဲ့မိုင်တန်8စတဲ့စစ်ဆောင်စခန်းတွေတည်ရှိနေပါတယ်။ဒီကရက်ဒီဇင်ဘာ16ရက်နေ့က KIU ခိုင်မာတပ်ဆွဲထားတဲ့ကီတုံစခန်းပါဝင်ကာကင်းစခန်းတွေကိုမြန်မာတပ်မတော်ကလည်းထိုးစစ်ဆင်သိမ်းပိုက်နိုင်ခဲ့ပါတယ်။KIU ကကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာစိုးရတို့ဟာ1996ခုနှစ်မှာအပြစ်ခတ်ရစဲရေးသဘောတူလက်မှတ်ရေးထိုးခဲ့ပြီးဖြစ်ပေမဲ့2023ခုနှစ်ကနေအခုထိစစ်ရေးသိမ်းမှနေပြီးတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့် KIU ထိန်းချုပ်ရသေးတဲ့တရုတ်နယ်စပ်တွေမှာစစ်ပြေးသိမ်းရှောင်တဲ့ဒုက္ခသည်9000ကျော်ရှိနေတယ်လို့ကချင်ကယ်ဆယ်ရေးကော်မတီတွေကနေထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဖွဲ့နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ကြားတရုတ်နယ်စပ်မှာတွေ့ဆုံဆွေးနွေးဖို့အစီအစဉ်ရှိနေတယ်လို့လည်းသတင်းတွေပေါ်ထွက်နေပါတယ်။လက်ရှိဖြစ်ပွားနေဆဲတိုက်ပွဲကြောင့်ငြိမ်းချမ်းရေးနဲ့တွေ့ဆုံဆွေးနွေးရေးမှာခက်သိစေနိုင်တယ်လို့ကချင်ငြိမ်းချမ်းရေးကျိုးတော်ဆောင်ဦးဆောင်အောင်ကသူ့အမြင်ကိုခုလိုပြောပါတယ်။
ဒီဘက်ကသုစစ်ဆင်နေဆိုတာကညီတိုင်းရဲ့ကိုချစ်ချစ်နေတာနဲ့အတူဖြစ်ပါတယ်အဲဒါကြောင့်သုစစ်ဆင်ဒီမှာတစ်ဖက်မှာရှိနာနေတဲ့အချိန်မှာဆိုရင်ညီတိုင်းရဲ့ဆက်ကိုသွားဖို့အတွက်ဆိုရင်တော်တော်လေးသဘောထားကြည့်ပြီးမှအားဆိုင်မှာပဲရမယ်နေသားမျိုးရှိပါတယ်အရင်တော့လိုအပေါ်စီးယူနေတော့တိတ်ရလောက်တော့
လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြမတမတော်နဲ့မြောက်ပိုင်းမဟာမိတ်ခေါ်တိုင်းတာလက်နက်ကိုင်ဖွဲ့၄ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေလဲဖြစ်ပါတယ်ခင်ဗျာ